အာဏာသိမ်းထားတဲ့စစ်တပ်ရဲ့လုံခြုံရေးတပ်တွေကချင်းပြည်နယ်မင်းတပ်မြို့မှာအရတားပြည်သူတွေကိုတိုက်ခိုက်နေတာကြောင့်လူသားချင်းစာနာမှုဆိုင်ရာဒေသရင်းအခြေအနေဟာစိုးရင်ရတဲ့အနေအထားကိုရောက်နေပြီလို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့ပြောခွင့်ရစတက်ဖန်ဒူဂျရစ်ကတောက်ကြံနေတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်
Of Mindat in Chin State, and there have been reports of indiscriminate attacks by the security forces against civilians.
ပေါင်းအောင်နေရသူကလည်းထောင်နဲ့ချီရှိမယ်လို့ယုံကြည်ရကြောင်းပြောတော်တာပါ။တိုက်ပွဲတွေပြင်းထန်နေချိန်မှာအရတားအများပြားကိုဘေးလွတ်ရာထွက်သွားကမပြုတ်ခဲ့သလိုဒေသခံအရတားတွေကိုစစ်တပ်ကလူသားဒိုင်းတပွဲအတုံးချတာနဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုလိမ်မိုင်းဆိုင်ရာစော်ကားမှုတွေရှိနေတဲ့ဆိုတဲ့သတင်းတွေရတဲ့အတွက်ဌာနကုလသမဂ္ဂအဖွဲ့ကစိတ်ပူနေကြောင်းလည်းပြောပါတယ်။ဒါ့အပြင်ဒေသခံအများပြားဟာစားနပ်ရိက္ခာတောက်သုံးရေးနေထိုင်ရာအမိုးကာနဲ့ကျမရေးဆောင်ရှောက်မှုရဲ့အရေးကြီးလိုအပ်နေကြောင်းနဲ့ဒါကိုဖြည့်ဆည်းပေးဖို့ကုလသမဂ္ဂနဲ့မိတ်ဆွေအဖွဲ့တွေကကြိုးစားပေမဲ့အဲ့ဒီဒေသမှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့လမ်းပိတ်ဆို့မှုတွေရှိနေတဲ့အတွက်အခက်ကြုံနေရတယ်လို့လည်းပြောပါတယ်။လုံခြုံရေးတပ်တွေအနေနဲ့အရတားတွေနဲ့ပြည်သူပိုင်အဆောက်အုံတွေမထိခိုက်အောင်ထိန်းသိမ်းသိမ်းသိမ်းလုပ်ဖို့ပြစ်မှတ်ကိုခွဲခြားဖို့အင်အားအလုံးစုံမတုံ့ဖို့နဲ့အရတားတွေကိုကာကွယ်ဆောင်ရှောက်ကြဖို့လည်းကုလသမဂ္ဂကတောင်းဆိုပါတယ်။ဒါ့အပြင်ကုလသမဂ္ဂရဲ့လူသားချင်းစာနာမှုကူညီရေးလုံခြုံမှုရှိရှိအနှောက်အယှက်မရှိပေးနိုင်အောင်လုပ်ပေးဖို့လည်းတောင်းဆိုခဲ့ပါတယ်။မြန်မာနိုင်ငံရဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးထိုင်းနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအထင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတိန်းစတရက်ဘတ်နာဟာတနင်္လာနေ့မနက်7နာရီမှာအွန်လိုင်းသတင်းစာရှင်းလင်းပွဲပြုလုပ်မှာဖြစ်ကြောင်းလည်းအထင်းမှုချုပ်ယုံပြောခွင့်ရကပြောပါတယ်။